ဟမတ်စ်အဖွဲ့ကအပြုသဘောဆောင်တဲ့အနေနဲ့အစ္စရေးနဲ့ဂျာရီအဖြစ်ခတ်ရစေးအစုပြုချက်တင်ဖို့လေ့လာနေတယ်လို့ဟမတ်စ်အကြီးအကဲအစ်စမီဟာနီယာကချက်သပင်းနေမှာပြောပါတယ်။ဟာနီယာဟာဒီကိစ္စအတွက်အီဂျစ်ထောင်လိုင်းအကြီးအကဲအဘတ်စ်ကမဲလ်ကိုရောကာတာဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သာနီကိုတယ်လီဖုန်းဆက်ပြီးဆွေးနွေးခဲ့တယ်လို့လည်းဟမတ်စ်ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်အဖြစ်ရရင်ဆွေးနွေးမှုတွေပိုလှုပ်ဖို့အီဂျစ်ကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့သူဆင်းလွတ်ထားတယ်လို့ပြောပါတယ်။ဂါဇာမှာရပ်ပေါင်း40အပြည့်ရဖို့နဲ့ပါလက်စတိုင်းအချင်းသားအများပြားပြန်ပြီးလှုပ်ပေးဖို့အတွက်ဟမတ်စ်ဘက်ကဒါဇင်နဲ့ချီအစ္စရေးတပ်သားကနေပြန်လှုပ်ပေးဖို့ညှိနှိုင်းမှုတွေကအဆိုပြုခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့ပါလက်စတိုင်းတွေပြန်လွတ်လာဖို့နဲ့သူတို့ဒုက္ခရောက်နေတာချက်ချင်းလျော့တာကိုဟမတ်စ်ဘက်ကမြင်ကျင်နေဆိုရင်တော့ဒီအဆိုပြုချက်ကိုဟမတ်စ်ဘက်ကလက်ခံဖို့လိုတယ်လို့အစ္စရေးကိုတောင်းရောက်တဲ့ခီးစံတွင်းမှာဗော်ဒဘူးနေကအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဟမတ်စ်ကတော့အစ္စရေးရဲ့နောက်ဆုံးကမ်းလှမ်းချက်ကိုသူတို့ရကြောင်းနဲ့သူတို့ဘက်ကဒဇုံတရာမတုံ့ပြန်ခင်အခြေအနေကိုလေ့လာအောင်မယ်လို့စနေနေ့မှာပြောပါတယ်။